ဒီနေ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ UNFC ရဲ့နိုင်ငံလုံးဆိုင်ရာဒီညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ဒီရန်ကုန်မှာတွေ့ပြီးတော့ဆွေးနွေးကြတယ်ဆိုတော့ဥလာမောင်ရွှေဟုတ်ကဲ့ဒီနေ့ငြိမ်းချမ်းရေးအတွက်အဖွဲ့နှစ်ဖွဲ့ကြားမှာအဓိကဘလို့အချက်တွေကိုဆွေးနွေးဖြစ်ပါလဲရှင
်ငြိမ်းချမ်းရေးကော်မရှင်နဲ့ DPN အဖွဲ့နဲ့ကတော့ပုခရဒေါက်တာတင်မျိုးဝင်းဦးဆောင်ပြီးတော့2016ကျော်လာနေစာဆွေးနွေးလာတာဆိုတော့ဒီနေ့ဆိုတနေ့နဲ့တလောက်လောက်ရှိပါတယ်ဒီနေ့တော့ရန်ကုန်မှာတရားဝင်ဆွေးနွေးပွဲ6ကြိမ်မြောက်ဆွေးနွေးပါတယ်အဓိကတော့အစိုးရဘက်ကတော့ NCA လက်မှတ်ရေးထိုးပြီးတော့မှငွေဆွေးနွေးပွဲတွေမှာပါဝင်လာနိုင်ဖို့အဓိကကျွန်တော်ဘက်ကတရားဝင်မှာဦးတည်ပြီးတော့ဆွေးနွေးပါတယ် PBM အနေနဲ့ကတော့တရားဝင်ပါဝင်လာနိုင်ဖို့အတွက်သူတို့အနေနဲ့တော့သူတို့အဆိုပြုလာတဲ့အချက်၈ချက်ကိုကျွန်တော်တို့ပြီးအောင်လို့အရင်ဆုံးကျွန်တော်တို့ဆွေးနွေးကိုပြင်တော့ဒီဒါဒီသဘောတူပြီးရတော့ဒါကိုခိုင်မအောင်ဆော်ရပေးဖို့ဆိုတဲ့ကိစ္စတွေရှိပါတယ်ဒါတွေကိုဒီနေ့ဆွေးနွေးပါတယ်ဒီနေ့တော့ကျွန်တော်တို့အချက်တွေအားလုံးပြန်သုံးသပ်တာတစ်ဝက်တော့ကျွန်တော်တို့ပြီးပါပြီနောက်ပြန်မနေ9နိုင်မှာတော့ဆက်ပြီးဆွေးနွေးပါမယ
်ဟုတ်ကဲ့ဆိုတိုင်းသားအဖွဲ့ဖြစ်တဲ့ DPN အဖွဲ့ကရောတို့ဒီဘယ်အချက်တွေကိုအဓိကဆွေးနွေးပါလဲရှင
်အဓိကတော့ကျွန်တော်တို့ DPN နေပြီးတော့ဒီအစိုးပြုထားတဲ့NCA လက်မှတ်ရေးထိုးနိုင်ဖို့အတွက်ဆိုးကြတဲ့အချက်ရှိချက်ကိုနှိမ့်နိုင်နေတာဖြစ်ပါတယ်။တရားဝင်ကျွန်တော်တို့ဆက်ပြီးတော့ပြန်ပြီးဆွေးနွေးတာပဲဖြစ်တယ်။
Okay. So ဒီအချက်ရှိချက်ထဲမှာဘယ်အချက်ကအဓိကနှစ်ဖက်ကြားမှာနှိမ့်နိုင်ဖို့ခက်ခဲနေတာတွေရှိမလဲ။ဥပမာဒီနေ့ဟိုအဲ့ဒီအချက်တွေကဘယ်အချက်တွေကိုညအခုသဘောတူလိုက်တာမျိုးတွေရောရှိပါလဲရှင
်။အချက်ကတော့ဒီကျွန်တော်တို့အရင်တော့လည်းဒါတွေကဟိုမူအဖြစ်သဘောတူတာတွေရှိတယ်။ဒါပေမဲ့အဖေနဲ့တပည့်အကောင့်တွေပြန်တက်ရတာမျိုးတွေရှိတော့ရှစ်ချက်လို့ပဲအစားနေပြန်ပြီးကျွန်တော်တို့ပြန်သုံးတက်ပြီးတော့ဘယ်လိုနားလည်လဲဆိုတော့ပြန်ဆွေးနွေးကြတာပါပဲဒါကြောင့်မလို့ဒီနေ့ကတော့တဝက်ကတော့ကျွန်တော်တို့ပြီးသွားပြီနောက်ထပ်မှာကျန်တာကိုဆက်ဆွေးနွေးမယ်လို့ပဲကျွန်တော်ဒီမှာတင်ပြပေးရတယ
်ဟုတ်ကဲ့ဆိုတော့ DPN အဖွဲ့ဘက်ကအစိုးရကိုတောင်းဆိုထားတဲ့အချက်ရှစ်ချက်ထဲမှာအဓိကဘယ်အချက်ကတော့ဖြင့်ဒီနှစ်ဖက်ကြားမှာအခြေလေညှိနှိုင်းရမယ်ဥမာအခက်ခဲရှိနိုင်တဲ့အချက်ဖြစ်မယ်လို့ဦးလှမောင်ရွှေသုံးသပ်ပါလေရှင်
ဒီနေ့အဖွဲ့မှာတော့နှစ်ဖက်ကောင်းကောင်းနေနှစ်ခုဆက်ပြောကြပါတယ်ဒီမှာတော့ DPN ဘက်ကတော့ဆက်အခုလည်းပြောတာတော့ရှစ်ချက်မှာတို့အနေနဲ့ဘယ်ချက်ကိုအရေးကြီးဆိုရတဲ့ချက်လုံးကိုတို့ကညှိနှိုင်းသဘောတူလို့တယ်လို့ပြောတဲ့အတွက်ကျွန်တော်တို့အတွက်ကတော့ဟိုတစ်ချက်ချင်းလည်းညှိရမှာဖြစ်တော့အားလုံးကဒါအလေးထားပါတယ်တရားဝင်လည်းဆက်တမျိုးဥဆောင်နဲ့ညီငယ်ကော်မရှင်လူကြီးတွေအနေနဲ့ဒါကိုအလေးထားပြီးဆွေးနွေးနေပါတယ်
ဟုတ်ကဲ့အခုဆိုရင် NCA မှာလက်မှတ်မရေးထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့နဲ့အခုဒီငြိမ်းချမ်းရေးကော်မရှင်အဖွဲ့တွေဆွေးနွေးနေတာ14လရှိပြီပေါ့တစ်နှစ်နဲ့နှစ်လဆိုတော့ဆိုဒီ14လအတွင်းမှာဒီယုံကြည်မှုအဆင့်ဆိုရင်ဟိုဘယ်လိုရှိမလဲဒီအခြေအနေရောဦးလာမောင်ရွှေဘယ်လိုသုံးသပ်ပါလဲရှင
်အဆွေးနွေးဝဲတော့ဘာဝါတော့များများတွေ့နိုင်လေများများနေနိုင်လေနားလေယုံကြည်မှုတော့ပိုရှိလာမယ်လို့တော့ပြောလဲပါတယ်အခုလေကျွန်တော်အနေနဲ့တော့ဒီဆွေးနွေးပွဲကိုအကောင်းမြင်ပါတယ်
ဟုတ်ကဲ့ရှင်ဆိုမနေ့ဖက်မှာဟိုဆက်ပြီးတော့ဘလို့ဆွေးနွေးဖို့တွေရှိပါမလဲရှင်နောက်ပြီးဒီဆွေးနွေးပွဲကနှစ်ရက်ပဲလာဘယ်နေ့အထိဆက်ပြီးတော့လုပ်သွားဖို့တွေရောရှိပါလဲ
ဟုတ်ပါတယ်ခင်ဗျနောက်ပြန်တော့ဆွေးနွေးရည်ပြည့်ပြည့်နဲ့ပြောလဲပါတယ်
ဟုတ်ကဲ့ဦးလောက်မောင်ရွှေအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်